Welcome to the Voice of America in Burmese.
Mingla mne kema shin. American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနေ့ဖက် VOA တာမြင့်အစီအစဉ်တွေစတင်နေပါပြီ။ဒိုင်းလိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါရှင်။ခုမနေ့ကအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ကိုစုံဝင်လိုက်တဲ့အတူတင်းကြီးအချိန်ညာပါမယ်။ဒီသတင်းပတ်အတွင်းမှာပဲတရားစွဲဆိုခံရမဲ့အရေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တနင်္လာနေ့မှာဒီမိုကရက်တီကိုထိုးနှက်ဝေဖန်နေပါတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ဘုချုပ်ကြီးတွေမှာတာဝန်ရှိသလားဆိုတာကတော့ပြောဖို့စောသေးတယ်လို့ ICC ရှေ့နေချုပ်က France 24နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာဖြေကြားသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်။
အခုမှခင်ဆက်ပြီးနားဆင်ရမယ့်သတင်းစာရီထဲမှာတော့အိန္ဒိယနိုင်ငံမှာမွတ်စလင်ကလွဲရင်ကျလူနည်းစုဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်လွယ်ကူစေမဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်ကိုစန့်ကျင်ကန့်ကွက်နေကြတဲ့အကြောင်းနဲ့အတူမြန်မာဒီဥပဒေနဲ့ပတ်သက်လို့မြန်မာပြည်ကိုအတူယူထားသလားဆိုတာကိုတော့
အိန္ဒိယအခုလက်ရှိတက်နေတဲ့ BJP အစိုးရဟာဟင်ဒူအစိုးရဟိုလက်ဝဲရင်းအစိုးရလို့သတ်မှတ်ပါတယ်အဲ့တော့သူဆိုအပ်တက်လာကလေးကအရင်တတန်းရော
မြန်မာအရေးအကဲခတ်ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်နဲ့တူနားဆင်ရမှာပါတခါဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေလှေစီးထွက်ပြေးလာသူမြန်မာဝင်းကျင်ကိုမြန်မာတပ်မတော်ကဖမ်းဆီးမိခဲ့တာနဲ့ဂျပန်အိုလံပစ်အားကစားရုံကြီးဖွင့်လိုက်ပြီးဆိုတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်တဲ့ကိုစောဝင်းလိုင်းတို့ပြောပြပါမယ်ရှင်
ဒီသတင်းပါအတွင်းမှာတရားစွဲဆိုခံရမဲ့အရေးနဲ့ရင်ဆိုင်နေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတရာဒူးကိုအလွဲသုံးစားလုပ်ပြီးပြည်ထောင်စုပြစ်မှုကြီးတွေကျူးလွန်ခဲ့တယ်လို့သူ့ကိုဆွတ်ဆွဲထားတဲ့အောက်လွှတ်တော်ဒီမိုကရက်တီကိုတနင်္လာနေ့မှာထိုးနှက်ဝေဖန်ပါတယ်။သူ့ပေါ်တရားစွဲဆိုရေးလှုပ်ဆက်ကအမေရိကန်နိုင်ငံရေးသမိုင်းမှာအကြီးမားဆုံးလီစဲမှုကြီးဖြစ်တယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရှုတ်ချရေးသားပါတယ်။အတူအယောင်မီဒီယာတွေနဲ့သူတို့ရဲ့မိဖက်ဒီမိုကရက်ပါတီတို့ကညီညွတ်တဲ့ Republican Party ကိုအကြက်ရိုက်အောင်အခြေယူလှုပ်ဆောင်တယ်လို့လည်းသမ္မတထရန့်ကရေးပါတယ်။ဒီမိုကရက်ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုဗုဒ္ဓဟူးနေ့မှာတရားစွဲဆိုမယ်အနေထားရှိနေချိန်မှာပဲသမ္မတပေါ်ဆွဲချက်တွေကိုပြည့်ရဲပြုနေကြတဲ့ Republican ထောက်ခံသူတွေရဲ့မှတ်ချက်တွေကိုသမ္မတက Twitter မှာတုံ့ပြန်ရေးသားနေပါတယ်။အမေရိကန်ရဲ့45ဆမြောက်သမ္မတထရန့်အနေနဲ့တော့အမေရိကန်ရဲ့243နှစ်တာသမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာမှာပါဒါပေမဲ့လည်းနောက်လာတဲ့လုံးမဲ့ Republican ကြီးစိုးတဲ့အထက်လွှတ်တော်မှာသူ့ကိုအပြစ်ရှိကြောင်းစီရင်ပြီးယာရုကဖေရှားနိုင်မဲ့အလားအလာကတော့ဖြစ်မလာဖို့များနေပါတယ်သမ္မတကိုယာရုကဖေရှားနိုင်ခြေကတော့အခွင့်အလမ်းမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ် Fox News ကိုအထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကောနဲကပြောဆိုထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြိမ်းငြိမ်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ်မိုဒီရဲ့ဘဟာဂျာတီယာဂျနတာပါတီရဲ့မွတ်စလင်တွေကိုစန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်ခံရတာဖြစ်ပါတယ်။မွန်ဘိုင်း၊ချန်နိုင်း၊ဘန်ဂါလူရူတို့ကကောလိပ်ကျောင်းသားတွေတနင်္လာနေ့ကလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။မြို့တော်နယူးဒေလီကတက္ကသိုလ်တစ်ခုထဲကိုရဲတပ်ဖွဲ့ကအင်အားသုံးဝင်ရောက်ခဲ့ပြီးမျက်ရည်ရိုဘုံးနဲ့ဖြိုခွဲတာကြောင့်ဒါဇင်နဲ့ချီတဲ့ကျောင်းသားတွေဒဏ်ရာရခဲ့ပြီးနောက်တစ်နေ့မှပဲကောလိပ်ကျောင်းသားတွေဆန္ဒပြကြတာပါ။အခုဥပဒေသေးချောင်းဒေသတွင်းမှာတောင်းနဲ့ချီတဲ့ဟိန္ဒူရွှေပြောင်းတွေကိုအခြေချခွင့်ပေးမဲ့အရေးဆိုရင်ချက်နဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဆန္ဒပြသူတွေကပြင်းထန်နေတာနဲ့အတူပဲအတိုက်ခံပါတီခေါင်းဆောင်တွေကပြည်နယ်အတော်များများမှာဆန္ဒပြပွဲတွေလုပ်နေကြပါတယ်။အခုအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်တို့ကဘာသာရေးအရလူနည်းစုဖြစ်ပြီးဖိနှိပ်မှုနဲ့ရင်ဆိုင်နေရတဲ့ဟိန္ဒူ၊စစ်ခ်၊ခရစ်ယာန်ဘာသာဝင်တွေအိန္ဒိယနိုင်ငံသားလုပ်ငန်းရှင်ပို့ပြီးတော့မြန်ဆန်သွားစီမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါပါဘူး။အ အိန္ဒိယအစိုးရကတော့ဘာသာရေးအရာပတ်လိုက်တာမဟုတ်ဘူးလို့ညှင်းဆိုပြီးအစ္စလမ်တိုင်းပြည်တွေမှာမွတ်စလင်တွေကလူနည်းစုမဟုတ်တာကြောင့်အခုလိုခြံလှက်တာလို့ပြောဆိုထားပါတယ်
လာမယ့်နှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်းတိုင်းတဲ့အခါပြိုင်ဘက်ဒီမိုကရက်ပါတီဘက်ကတက်လာမယ့်ကိုယ်စားလှယ်လောင်းတဲ့စကားဆစ်ထွက်ရမယ့်အရေးကိုသူ့အနေနဲ့မျှော်လင့်ဆောင်စားနေကြောင်းသမ္မတဒေါ်နယ်ထရန့်ကတင်းလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့သမ္မတလောင်းရဲ့စကားဆစ်ထိုးဘက်ကိုစီစဉ်ပေးရတော့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့အဖွဲ့ဟာသူ့ကိုဆန့်ကျင်ပြီးနိုင်ငံရေးအရာတစ်ဖက်အုပ်စုဘက်ကနေရည်တည်ပေးနေကြောင်းဝေဖန်ပြောကြားလိုက်ပါတယ်။သမ္မတလောင်းတွေရဲ့စကားဆစ်ထိုးပွဲဆိုင်ရာကော်မရှင်ဟာထရန့်ကိုမုန်းတီးသူတွေထရန့်ကိုဘယ်တော့မှမထောက်ခံသူတွေနဲ့ဖွဲ့စည်းထားခြင်းဖြစ်ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကတင်းတင်းလာနေမှာဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကသူ့ရဲ့ပြန်ပဲနိုင်ငံရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်နဲ့စကားဆစ်ထိုးနေတဲ့အချိန်အဲ့ဒီကော်မရှင်ကသူ့မိုက်ခရိုဖုန်းရဲ့အတန်ကိုတိုးလိုက်ကျလိုက်လုပ်နေတဲ့အတွက်တောင်းပန်ခဲ့ရဖို့ကြောင့်လည်းသမ္မတထရန့်ကပြောပါတယ်။သမ္မတတဦးအနေနဲ့စကားဆစ်ထိုးပွဲတွေကိုသူကစီစဉ်ပေးခွင့်ရှိတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။လင်းနှစ်တစ်ချိန်ကျင်းပတဲ့သမ္မတနဲ့ဒုသမ္မတရွေးကောက်ပွဲတွေရဲ့စကားဆစ်ထိုးပွဲတွေကိုစောင့်ကြည့်ရတဲ့အတွက်Republican နဲ့ Democrat ပါတီကြီးနှစ်ခုကဒီကော်မရှင်ကို1989ခုနှစ်မှာစတင်ဖွဲ့စည်းပေးခဲ့တာပါကော်မရှင်အဖွဲ့ဝင်တွေထဲမှာပါတီကြီးနှစ်ခုစလုံးကအထင်ကြီးပုဂ္ဂိုလ်တွေအပြင်လူထုကလေးစားရတဲ့အထင်ကြီးပုဂ္ဂိုလ်တွေလည်းပါဝင်ပါတယ်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာတိုင်ခင်သမ္မတလောင်းနေတဲ့ဒုသမ္မတလောင်းစကားဆစ်ထိုးကြရမယ့်နေ့ရက်တွေကိုကော်မရှင်ကကြိုတင်ကြေညာထားပြီးတာမှာ7နှစ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းသမ္မတလောင်းနှစ်ဦးကစကားဆစ်ထိုးပွဲ3ကြိမ်ကျင်းပမယ်လို့ဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းရေးနဲ့ဆိုင်တဲ့အမိန့်သူတို့ထံရောက်မလာသေးဘူးလို့အမေရိကန်စစ်တပ်က VOA ကိုတင်းနယ်လာနေမှာပြောကြားလိုက်ပြီးအာဖဂန်လုံခြုံရေးအတွက်လုပ်ဖို့ကြိုင်ပဲ့အာဖဂန်တပ်ဖွဲ့တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါတယ်။ဒါပေမဲ့အာဖဂန်အရာရှိတွေကတော့ထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေသူတို့နိုင်ငံကပြန်ရုပ်သိမ်းဖို့စီစဉ်နေပြီဖြစ်ကြောင်းနဲ့တပ်ဖွဲ့တွေရုပ်သိမ်းပေးဖို့အတွက်နိုင်ငံသဘောတူညီချက်ရရှိထားပြီးဖြစ်ကြောင်း BOA ကိုပြောပါတယ်။အာကန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အင်အားကို4000လောက်ရှော့ချသွားဖို့အမေရိကန်အစိုးရကစီစဉ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအခုသတင်းပါအတွင်းကြေညာမယ်လို့အမေရိကန်သတင်းမီဒီယာတွေမှာပြီးခဲ့တဲ့စနေနေ့ကဖော်ပြခဲ့ပါတယ်။အာကန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တချို့ကိုပြန်ရုပ်သိမ်းဖို့သမ္မတထရန့်ကစဉ်းစားနေကြောင်းအာဖဂန်နိုင်ငံကာဘူးမြို့မှာရောက်နေတဲ့အမေရိကန်အထက်လွှတ်တော်မှလင်းစေဂရီဟန်ကသတင်းထုတ်တီကိုတင်းနှင်းလာနေမှာပြောပါတယ်။အဲ့ဒီအစီအစဉ်အကြောင်းကိုသမ္မတကအခုသတင်းပတ်ထဲကြေညာဖို့ရှိပြီးတပ်ဖွဲ့တွေရုပ်သိမ်းမှုကတော့နောက်နှစ်ထဲမှာစတင်မယ်လို့ပြောပါတယ်။လက်ရှိရှိနေတဲ့တပ်ဖွဲ့အင်အား12000ကနေ4000လောက်ရှော့ချပြီး8000ကျော်လောက်ပဲသမ္မတကခြံထားလိုက်မယ်လို့အထက်လွှတ်တော်မှလင်းစေဂရီဟန်ကပြောပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
် VOA မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာအနာဘိုင်တွေကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ပြုမှုဆိုင်ရာခုံရုံးတရားသူကြီးတွေကမကြာခင်ကစုံစမ်းခွင့်ပြုထားပြီးဖြစ်ပေမဲ့လို့လဲဒီအရင်းမှာမြန်မာစစ်တပ်အခြေခံတွေပါဝင်ပတ်သက်သလားဆိုတာကတော့ပြောဖို့စောလွန်နေတယ်လို့ ICC ရဲ့ရှင်းနေချုပ်ဖာတူဘန်ဆူရာက France 24နဲ့တီးတန့်တွေ့ဆုံမေးမြန်းမှုအတွင်းမှာပြောဆိုသွားပါတယ်စုံစမ်းခွင့်ရခဲ့တာမကြသေးတဲ့အကြောင်းအချင်းနေကိုစုံစမ်းမှုစတင်နေပြီဖြစ်ကြောင်းဒါပေမဲ့စုံစမ်းမှုရဲ့ကနဦးအစပိုင်းအချင်းနေမှာပဲရှိနေသေးပြီးဒီကိစ္စနဲ့ပတ်သက်လို့ဘသူကိုဖန်ဝရံထုတ်မလဲဆိုတာဆုံးဖြတ်ဖို့ကတိတ်ပြီးစောလွန်သေးတယ်လို့ ICC ရှင်းနေချုပ်ဖာတူဘန်ဆူရာကဖြေကြားသွားပါတယ်ICC မှာရိုဟင်ဂျာရေးကိစ္စစုံစမ်းမှုတွေနဲ့ပတ်သက်လို့တော့မြန်မာဟာ ICC အဖွဲ့ဝင်မဟုတ်တာကြောင့်စုံစမ်းခွင့်မရှိဘူးလို့အစိုးရဘက်ကပြောချထားတာဖြစ်ပါတယ်။ရိုဟင်ဂျာအုံနှုံကိုမြန်မာဘက်ကအခုချိန်ထိလက်မခံပါဘူး။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကိုပြန်လည်စီးစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့လည်းအခုချိန်ထိတော့ဒုက္ခတွေတွင်နေရပြန်ရေးကလည်းအကောင့်ထဲမပေါ်သေးပါဘူးရှင်
။ပြည်နယ်ဝန်ကြီးချုပ်ဝင်းဟွမ်ဖုတ်ဦးဆောင်တဲ့ Sini Kuzle Fweha, Nemanangama Tonga Tiwanle Papu Dwe Mani Dizema Setawaniga Nibido Yoshi Tawabi. Pina Wunjiju Dizema Setawakani Session Kizi and Dwe Nangana Tamara Uenye Nangana Taminga Pogu Don San Sujiro Bien Luto Kongzon in Letu So Mushibare. Kizi and Dwe Bina Nemia Majana Tonga Sekukunikani Natong Nasa Ligunati Nganita Buonsan Esanya the Botu Sajoku Lama Yetu Bushijang Bien and Rinema Popiabare Nimaha Kanazoma, Besson Bouvon Sanya, Sanya, Yipare Nang and the Coupie, Bien Ambeka, Domin, Tamatabu, Yetara Pipare, Bien Anemaja, Besson Bouvon Sanya, Nang and Epi, Natong the Second Okunema, Domin, Tamala Pide Nopai, Nanang and Sasayiha, Kana Didima, Dote Muri, Dida, Shila Gelu Sobare, Asu Anaku Jabuon Sanya Muri, Akon Lani de Lube, Nanang and Ditu Jamale, Sasayi, Domin, Kamon Lagarama, Natong the Set Chakunekare, Nashilay, Nemanangama, Bien and Ajinimina Muri, Nasa, Tobi, Longan Kanaba, Nea T. Shila Lu Sovare, Bienangam, Yamanangama, Jinim Yumna, Tare Tida, Shara Longan Kugaro, my dear Comuni, Pipakne.
Tioko, me shata to Tempo Mugo, Yama Becca, Sanga like Delo, Tio Petu Zigua, the Rin Shelletrigo, Popiade, SMM, Trinsaka, Popia Tavare, Yamanang and Emma, Tio Pekka, Demo went the two to form Hurija, the Bawa Bawinjin, Piesimune, Bribakari, Pietelu, Yama Becca, Shumian B, Neza go pay Dalu, letting up Popia Bari, Yamanang and Twin the two to Poye Lungan Trigo, Sajo Chopi Janti, Tain Chong Neza go Sabi, Paytama Pietaja, Me Shata to Tolo Ye Lungan de Dre, Gong Jampian Lamet Ye Bosu Ye Nija Bari.
Direct from Washington.
ငါနေမနေခင်ထိတ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုယ်စားဝန်လိုက်လို့ပြောပြပေးသွားကြတာပါရှင်အခုဇက်တိုက်ထုတ်လွှင့်ပေးမဲ့သတင်းလာရီတွေမှာတော့အိန္ဒိယအိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်အပေါ်မှာဆန္ဒပြမှုတွေအကြောင်းပြောပြမှာပါ အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်အရအာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကဖိနှိပ်ခံနေရတဲ့ကိုယ်ွယ်ယုံကြည်မှုအရလူနည်းစုဖြစ်ရသူတွေအိန္ဒိယနိုင်ငံသားဖြစ်လာတဲ့လုပ်ငန်းစဉ်ပိုးပြီးညှဉ်းဆန်းသွားစေမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါဝင်ပါဘူးဒီဆန္ဒပြပွဲတွေမှာကြောင်းသားတွေလည်းပါဝင်လာကြပြီး ရက်တက်ဖွဲ့ဘက်ကနယူးဒေလီကတက်ကတူတို့ခုမှအင်အားအလွန်ကျွန်းသုံးတယ်လို့လဲသူတို့ကဆွဆွဲပါတယ်။ဘီအိုအီသတင်းတောက်အီရှာဆာရိုင်းရဲ့သတင်းကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်။
Muslim များစု တယောက်ရာ ဂျမီးယား မယ်လီယာ အစ္စလာမီယာ တက်ကတူကစားကြည့်လိုက်တဲ့ကို အာနာပိုင်တွေက မျက်ရည်ယိုပုံ ပြစ်သွင်း ဖြုတ်ခွဲခဲ့ပြီးတဲ့နောက် နယူးဒေလီမြို့တော် ရဲဌာနအ ပြင်ဘက်မှာ ထောင်နဲ့ချီတဲ့ပြည်သူတွေ ညအ ချိန် ဆန္ဒ ပြကြပါတယ်။ တက္ကသိုလ်အထက်မှာရောပတ်ဝန်းကျင်မှာပါငြိမ်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပြီးရဲတပ်ဖွဲ့ကခွင့်ပြုချက်မရှိဘဲတက္ကသိုလ်ဝင်တဲ့ကိုဝင်ရောက်ခဲ့ကြတာလို့တက္ကသိုလ်ကတာဝန်ရှိသူတွေကပြောပါတယ်။ဂျမီးယားတက္ကသိုလ်ကျောင်းသားဟောင်းဖြစ်သူဟူစိန်ကတော့ညီဖြစ်သူကသူ့ရဲ့နောက်ဆုံးနေ့အတွက်တက္ကသိုလ်စာကြည့်တိုင်းမှာလေ့လာနေခြင်းရဲတွေကမျက်ရည်ယိုပုံးနဲ့ပြစ်တာဖြစ
ကျွန်တော်ကတက္ကသိုလ်နောက်ကျောမှာရှိတဲ့ဗလီထဲမှာပါတက္ကသိုလ်ဝင်းထဲကနေလူတွေအများကြီးထွက်လာတာမြင်တော့ကျွန်တော်ညီကို text message ပို့ပြီးအပြင်ထွက်လာဖို့ပြောပါတယ်အဲ့ဒီနောက်သူအပြင်ကိုထွက်လာပါတယ်ဒါပေမဲ့အပြင်မှာလည်းရဲတွေကရှိနေတော့သူထပ်ပြီးအရိုက်ခံရပါတယ
်ညီဖြစ်သူကိုဆေးရုံကိုလွှဲမပေးခင်မှာရဲက3နာရီလောက်ဖမ်းထားတာလို့လည်းဟူစိန်ကပြောပါတယ်အဲ့ဒီနောက်မှာညီဖြစ်သူရဲ့ဆေးရုံခန်းထဲကိုလည်းမိသားစုကိုဝင်ခွင့်မပေးဘူးလို့သူကထပ်ပြီးပြောပါတယ်
သူအခုတက်တာပါတယ်အနားယူနေပါတယ်နှိမ့်လက်တာစားပြီးနားနေပါတယ်ခေါင်းမှာတော့ငါးချက်6ချက်လောက်ချော့ရပါတယ်တွေးထွက်လွန်သွားတာကြောင့်အားနည်းနေပါတယ
်ညူဒေလီရဲတပ်ဖွဲ့ကတော့အင်အားအလွန်အကျွံသုံးနေဆိုတဲ့ဆွတ်ဆွဲချက်တွေကိုညှင်းဆို့ထားပါတယ်သူတို့အနေနဲ့အခြေအနေတည်တည်ငြိမ်ငြိမ်ဖြေကိုအလေးထားပြီးအင်အားအနည်းဆုံးသုံးခဲ့တယ်လို့ရဲတပ်ဖွဲ့ကတင်းနှင်းလာနေမှပြောပါတယ်နိုင်ငံတော်မှာဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အချိန်မှာပဲစိတ်အေးအေးထကြဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီကတင်းနှင်းလာနေမှာပန်ကြားပါတယ်။ဂျမီးယာမီလီယာအစ္စလာမီယာတက္ကသိုလ်ကကျောင်းသားတွေလည်းသူတို့ဆန္ဒပြပွဲတွေကိုတင်းနှင်းလာနေမှာပြန်ဆခဲ့ပြီးတက္ကသိုလ်ဝင်အပြင်ဘက်နဲ့ဒေလီမြို့လယ်တို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်။
မတင်ကြီးထိုက်ပြပြပေးသွားတာပါရှင်အခုလိုအိန္ဒိယဝန်ကြီးချုပ်မိုရီအစိုးရကသူ့နိုင်ငံတွင်နိုင်ငံသားဥပဒေပြင်ဆင်ပြဋ္ဌာန်းမှုတွေဟာအိန္ဒိယမြန်မာနိုင်ငံမှာနိုင်ငံသားဥပဒေပြဋ္ဌာန်းချိန်ကအပြောင်းအလဲလုပ်ခဲ့ပုံမျိုးနဲ့တူညီနေတဲ့အတွက်မြန်မာနိုင်ငံမှာထောင်960ခုနှစ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေကိုနမူနာယူသင့်သလားဆိုပြီးအိန္ဒိယသတင်းမီဒီယာတွေမှာထောက် အတည်ပြုပေးလိုက်တဲ့ဒီဥပဒေသစ်ကိုနိုင်ငံတော်ဟွန်ဆန့်ကျင်ကန့်ကွက်ခံနေရချိန်မှာပဲအခုလိုဝေဖန်မှုတွေထွက်ပေါ်လာနေတာပါ။ဒီအကြောင်းပြည်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင
်။မွတ်စလင်လူနည်းစုဖြစ်တဲ့အိန္ဒိယနိုင်ငံမှာဒီဇင်ဘာလ12ရက်နေ့ကသမ္မတရမ်နတ်ကိုဗင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေသစ်ဟာအစ္စလမ်ဘာသာဝင်တွေကိုဖဲထုတ်ပြီးအိန္ဒိယနိုင်ငံဟာဟိန္ဒူဘာသာဝင်တွေနဲ့အခြားကိုးကွယ်ယုံကြည်သူတွေအတွက်ပဲဖြစ်တယ်လို့ပြန်လည်ပုံဖော်ထားတာဖြစ်ကြောင်းနိုင်ငံရေးအကဲခတ်တွေကဝေဖန်လိုက်ပါတယ်။ဒီဥပဒေသစ်အရဆိုရင်နိုင်ငံသားဖြစ်ခွင့်မှာအခွင့်အတူကံအတိုင်းဝိုင်းနဲ့ဘေးဖယ်ထုတ်ခံထားရတဲ့အတိုင်းဝိုင်းဆိုပြီးအစဉ်နှစ်ဆင့်ရှိနေမှာဖြစ်တယ်လို့လည်းနိုင်ငံရေးလေ့လာသုံးသပ်သူမီလန်ဗစ်နက်ကပြောပါတယ်ဒီပုံစံမျိုးဟာမြန်မာနိုင်ငံမှာ1982ခုနှစ်ကနိုင်ငံသားဥပဒေကြောင်းလဲပြင်ဆင်ခဲ့တဲ့ပုံစံမျိုးတံတန်းတူညီနေတယ်လို့လည်းသူကသုံးသပ်ပါတယ်။လွတ်လပ်ရေးရပြီးစမြန်မာနိုင်ငံဟာ1982ခုနှစ်နိုင်ငံသားဥပဒေမတိုင်မီအထိနိုင်ငံသားနဲ့နိုင်ငံသားမဟုတ်သူလို့ရှိခဲ့ပေမဲ့1982နိုင်ငံသားဥပဒေအရ1မွေးရာပါနိုင်ငံသား2ဥပဒေအရနိုင်ငံသား3ဧနိုင်ငံသား၄နိုင်ငံသားပြုခွင့်ရသူဆိုပြီး၄မျိုးခွဲခြားခဲ့ပါတယ်။အိန္ဒိယနဲ့မြန်မာဆက်ဆံရေးလေ့လာစောင့်ကြည့်နေတဲ့ American ပြည်ထောင်စုအခြေစိုက်ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော
့အိန္ဒိယခုလက်ရှိတက်နေတဲ့ BJP အစိုးရဟာဟိန္ဒူအစိုးရဟိုလက်ဝဲရင်းအစိုးရသူကတတ်မှတ်ပါတယ်။အဲ့တော့သူအစိုးရတက်လာကြရအရင်တတန်းရောအရင်တတန်းတကြီးမသိတာတွေကိုဒီတတန်းမှာတော့ထူကြတာပေါ့နော်ဟုတ်ကဲ့အယုဒ္ဓယာအမျိုးကြီးမှလည်းပဲဒီဟိန္ဒူနဲ့မွတ်စလင်အဆောက်ဘာသာရေးဆောက်ညံပွားတာမှာဟိန္ဒူကိုနိုင်ပေးလိုက်တဲ့ကိစ္စအကြီးကြီးတစ်ခါဖြစ်ပြီးတော့ခုတခါနိုင်ငံသားဖြစ်ခွင့်ဖြစ်လာပါတယ်။တိုင်းပြည်တစ်ခုရဲ့နိုင်ငံသားဖြစ်ခွင့်ဆိုတာအစိုးရတွေကပြဋ္ဌာန်းတာအစိုးရတွေပေါ်မူတည်တာပေါ့နော်။ဒါကြောင့်သူတို့အစိုးရအတူတိုင်းပြည်မှာသူလုပ်ခွင့်ရှိပါတယ်။နောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံနဲ့ဘယ်လိုဆက်ဆက်မလဲဆိုတော့အားလုံးကဒီရခိုင်ပြည်မြောက်ပိုင်းကိစ္စဖြစ်ပါ1982နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြောကြတယ်ဒီ82ဥပဒေကပြည်ထောင်စုမြမဆွေဆွေလမ်းစဉ်ပါတီကလေးကပြဋ္ဌာန်းထားတဲ့ဥပဒေပါဦးသိန်းစိန်ဆိုရလည်းမဟုတ်ဘူးကိုယ်နဲ့ဒီဆိုရလည်းမဟုတ်ဘူးရခိုင်အရေးခင်းဒီလုံးဝမရှိခင်ကြီးကပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ပါတယ်ဒါကြောင့်ဟိုတခါတချို့မီဒီယာတွေကလွှဲပြီးတော့ဟိုပြောရကြတာပေါ့နော်အဲ့တော့အိန္ဒိယမှာသူတို့လုပ်တာသူတို့ဆိုရရဲ့သဘောအဲ့တော့သူတို့ထဲမှာမကျင့်တဲ့သဘောမတူတဲ့ဟာတွေလည်းရှိတယ်ဒါကတော့ဒီမိုကရေစီနိုင်ငံဆိုတော့ထုတ်ဖော်ဖို့ပြတ်သားဖို့နေသူတို့ရှိကြတာပေါ့
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ1982နိုင်ငံသားဥပဒေမှာနိုင်ငံတကာကပြဋ္ဌာန်းထားတဲ့ဥပဒေတွေကိုချိုးပေါက်တာတွေရှိတယ်ဥပမာနိုင်ငံသားတွေအကြားမှာဥပမာဆိုရင်နိုင်ငံသားများအကြားတန်းတူညီတူဖြစ်မှုဆိုတဲ့အခြေခံလူ့အခွင့်အရေးစံချိန်ကိုချိုးဖောက်နေတယ်ဆိုတာမျိုးထောက်ပြချက်တွေလည်းရှိတယ်တခြားဝေဖန်ချက်တွေလည်းရှိတယ်ဆိုတော့ဒီပေါ်မှာရောဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင
်အဲ့ဒါလည်းအခုအိန္ဒိယမှာဟိုကျွန်တော်ဟိုအဖြစ်ကြားလို့ပေါ့နော်ဒီတည်တည်နေတဲ့ဆိုတော့ပုံမှန်မှုတည်တယ်နိုင်ငံတစ်ခုရဲ့ပြည်ရင်းကိစ္စကိုဝေဖန်တာဟိုဖိအားပေးတာတော့မကောင်းဘူးသို့တော့သူတို့ကဘုံလူညီမှုသူတို့ဖြစ်စီခြင်းနဲ့ဆန္ဒတင်ပြကိုရှိတယ်အဲ့မှာကဟိုပြောပြောဆိုစဉ်းကြံရှိတယ်သို့တော်လည်းအဆုံးချက်ကတော့အဲ့ဒီနိုင်ငံဟုတ်သူမြေရဲ့ဆိုရနေအဲ့ဒီနိုင်ငံဖွေးလို့ပုံနဲ့အဲ့ဒီနိုင်ငံရဲ့လက်တော်ပုံမှန်မှုလေးလို့ဦးတည်လေးလို့ကျွန်တော်ပြန်ခင်
2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ဝန်ကြီးချုပ်မိုဒီအစိုးရကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဥပဒေတည်ဟာ2015ခုနှစ်မတိုင်ခင်ကဘာသာရေးဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြသူတွေချင်းအတူတူမွတ်စလင်တွေကလွဲပြီးဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေဂျိမ်းစ်ဘာသာဝင်တွေပါစီဘာသာဝင်တွေနဲ့ဆစ်ဘာသာဝင်တွေပဲနိုင်ငံသားဖြစ်ခွင့်ရကြတော့မှာဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံသားဖြစ်ခွင့်တဲမှာမြန်မာဘက်ကနေအိန္ဒိယကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေတော့အကျုံးမဝင်ပါဘူး။ ဒီ ဥပဒေ တက်ဟာ အိန္ဒိယ နိုင်ငံရဲ့ ဘာသာ ရေးနဲ့ ကင်းလွတ်တဲ့ အခြေခံ ဥပဒေ ကို ချိုးဖောက်တယ် လို့လည်း အများက ဝေဖန် ထားကြပါတယ်ရှင်
မန်းအင်ဂျင်နိုင်ပြောပြခဲ့တာပါရှင်အခုလေစီးပြေးနေရာဝင်းကျင်ဖမ်းမိတဲ့အကြောင်းကိုပြောပြပေးပါဦးမယ်ဒီဇင်ဘာလ15ရက်နေ့ညကကော့တောင်းမြို့ကတရား
ဒုက္ခတွေရောက်လာလိမ့်မယ်လို့တက်မတော်ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်ဒီအကြောင်းကိုဗီအိုအေမြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်ကော့တောင်းအနောက်ဘက်ပင်လယ်ပြင်မှာမနေ့ကလူမှောင်ကိုဆက်လီတစ်စီးကိုဖမ်းဆီးရမိပြီးဆက်လီရဲမှာဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းကဒုက္ခတွေကြားမအရောက်200လောက်ပါတာကိုကနဦးစစ်ဆေးတွေ့ရှိခဲ့ရရဲ့လို့တက်မတော်သတင်းမှန်ပြ ုတ်သက်လီမောင်းတဲ့လူပေါ့ဆက်နေတာ900ပြည်ပေါင်း180ခန့်ကြီးရရှိနေပါတယ်
ကနဦးစစ်စစ်တွေ့ရှိချက်တွေအရဆိုရင်ဒီဆက်လီယာဘင်္ဂလားဒေ့ရှ်တောင်ပိုင်းစိတ်မာတင်ကျွန်းရဲ့ရေမှိုင်းရှစ်မိုင်ကွာကိုဒီဇင်ဘာလ2ရက်ည10:00နာရီမှာရောက်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်လိုက်ပါလာမဲ့သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကဒီဆက်လီပေါ်ကိုဒီဇင်ဘာလ4ရက်6ရက်နဲ့10ရက်တွေမှာစုစုပေါင်း3ရက်လောက်ခွဲပို့ခဲ့တာဖြစ်ပြီးဒီဇင်ဘာ17ရက်မနက်2နာရီမှာတော့သူတို့စတင်ထွက်ခွာလာခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။သူတို့ကိုစစ်စစ်မင်းများနိုင်ဆက်လုပ်ဖို့ကော်တောင်းမြို့ကိုခေါ်လာနေပြီဖြစ်ပြီးဒီဇင်ဘာလ16ရက်ညပိုင်းမှာကော့တောင်းမြို့ကိုရောက်လိမ့်မယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်
။အများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတွေပတ်သက်နေရဖြစ်တယ်လို့သိရပါတယ်။အဲ့ဒီကတော့ကျွန်တော်တို့အခုကော့တောင်းကိုပြန်ပို့နေပါပြီ။ဒီမိုင်းတရား55မိုင်းဆိုတော့ဂျန်ခူလာပါပဲရှိပါသေး
တယ်။ဒါအပြင်2015နဲ့2016ခုနှစ်တွေအတွင်းဘင်္ဂလားဒေ့ရှ်ပင်လယ်အော်ဒေသမှာလှေစီးပြစ်ဒုက္ခတွေအများပြားဖမ်းဆီးရမိခဲ့ရတဲ့ပတ်သက်ပြီးဒါဟာမြန်မာနိုင်ငံအတွင်းကလုံခြုံရေးမကောင်းတဲ့အတွက်ထွက်ပြေးကြသူတွေဖြစ်ကြောင်းသတင်းတွေမှာဖော်ပြခဲ့ကြပေမဲ့စစ်ဆေးလိုက်တဲ့အခါမှာဘင်္ဂလားဒေ့ရှ်အများစုဖြစ်နေရကိုတွေ့ရတယ်လို့လည်းပြောပါတယ်။ရခိုင်ကမ်းလွန်မြေမှာ2015မေလ22ရက်ကလှေစီးပြစ်ဒုက္ခသည်200ကျော်ဖမ်းဆီးရမိခဲ့ပြီးအဲ့ဒီနောက်ပိုင်းလဲအယောက်900ကျော်ကိုအေယာဝတီတိုင်းဟိုင်းကြီးကျွန်းနားမှာထပ်တွေ့ခဲ့ရပါ။အဲ့ဒီထဲကမြန်မာနိုင်ငံသားတွေကိုမောင်တော်ဘူဒီတောင်ပေါတော်စရဲ့ဒေသတွေကိုပြန်ပို့ခဲ့ပြီးကျန်တဲ့သူတွေကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံနေဆက်ဒုက္ခတွေပြန်လည်လက်ခံရေးတောင်ပြိုလက်ဝဲစခန်းကတဆင့်အထုတ်လိုက်လွှဲပြောင်းပေးခဲ့ပါတယ်။2019နိုဝင်ဘာ29ရက်ကလည်းအေယာဝတီတိုင်းပသိမ်မြို့နယ်ချောင်းသာကြီးရွာမှာစိတ်စီးပြေဒုက္ခတွေ100လောက်ဖမ်းဆီးမိခဲ့ရာဖြစ်ပြီးတချို့ကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်။ကိုဇော်ထက်ပြောပြခဲ့တာပါရှင်။အခု2020အိုလံပစ်အားကစားရုံးဘက်ကိုအလှည့်ပေးကြပါတယ်။2020နွေရာသီအိုလံပစ်အဓိကကျင်းပမဲ့မိုးလုံလေးလုံအားကစားရုံကြီးကိုဂျပန်နိုင်ငံတိုကျိုမြို့မှာဝန်ကြီးချုပ်ရှင်ဇိုအာဘေကိုရိုင်တရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါတယ်။ဂျပန်ရဲ့နွေရာသီဟာပူပြင်းလွန်းလာကြောင်းအပူဓာတ်ခန့်နိုင်အောင်အထူးစီမံဆောက်လုပ်ထားတဲ့ဒီအားကစားရုံကြီးကိုအိုလံပစ်ပွဲမတိုင်ခင်ခုနှစ်လအလိုမှာဖွင့်လှစ်လိုက်တာဖြစ်တဲ့အကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုညာဝေးအောင်ကပြောပြမှာပါရှင်
။1964တိုကျိုနွေရာသီအိုလံပစ်ပွဲကျင်းပခဲ့တဲ့အဆောက်အုံနေရာမှာပဲအသစ်ပြန်လည်ဆောက်လုပ်ထားတဲ့လူ6000ဆန့်အားကစားရုံကြီးမှာ2020နွေရာသီအိုလံပစ်ပြိုင်ပွဲတွေအဓိကကျင်းပသွားမှာဖြစ်ပြီးဒီမိုးလုံလေးလုံးအားကစားရုံကြီးမှာမြေပေါ်၅ဒဏ်မြေအောက်၂ထပ်ရှိပါတယ်ပြင်းထန်တဲ့နွေအပူကိုသက်သာစေဖို့သစ်ပင်စိမ်းတွေကိုလည်းအထက်တိုင်းမှာစိုက်ထားပါတယ်ဒီအားကစားရုံကြီးကိုအိုလံပစ်ပြိုင်ပွဲမတိုင်ခင်ခုနှစ်လအလိုဒီဇင်ဘာ15ရက်နေ့ကဂျပန်အစိုးရတာဝန်ရှိသူတွေကိုယ်တိုင်တရားဝင်ဖွင့်လှစ်ပေးလိုက်ပါတယ်အားကစားရုံအမိုးတစက်မိတ်ပပတ်လေဟာနေရောင်နဲ့မိုးတံကိုအကာအကွယ်ပေးထားပြီးအားကစားရုံအတွင်းလေအေးဖြတ်သွားနိုင်အောင်ဒီဇိုင်းလုပ်ထားပါတယ်။အဆောက်အုံထဲမှာရင်ငွေ့ဖြန်းချပေးမဲ့ကိရိယာ၈ခု၊ပန်ကာ185လုံး၊လေအေးဆက်လွတ်ထားတဲ့အဲကန်16ခုပါရှိတာပါ။အခုလိုအဆင့်မြင့်နောက်ဆုံးပေါ်ဒီဇိုင်းအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဖွင့်ပွဲအခမ်းအနားမှာချီးကျူးပြောဆိုပါတယ
်။အသာရှိကျော်ကြီးကျော်ပါ။အဆွေတော်တိုင်းချင်းနိ世界最高のユニバーサルデザイン
အခမ်းအနားသမားတွေအစဉ်ပြေစေဖို့အကောင်းဆုံးလုပ်ထားတဲ့ဒီအမျိုးသားအခမ်းအနားရုံဒီကြီးဖွံ့ဖွဲ့အခမ်းအနားကိုကျွန်တော်တို့ကျင်းပနေတာပါတဘာဝပတ်ဝန်းကျင်နဲ့လိုက်လျောညီထွေမှုရှိအောင်ကမ္ဘာအဆင့်မီနောက်ဆုံးပေါ်ဒီဇိုင်းနဲ့ဆောက်လုပ်ထားပြီးသုံးထားတဲ့ပစ္စည်းတွေကဂျပန်ဆန်လွန်းနေတယ်ဆိုတာတွေ့ရမှာပါ
ဒီအခမ်းအနားရုံဒီဇိုင်းကိုတော့ဂျပန်ရဲ့ထင်ရှားတဲ့ပြီးသူကခန်ဂိုခုမကဂျပန်ရိုးရာနီးပေါ်အခြေခံရေးဆွဲခဲ့ပြီးတစက်မိတ်မှာတစ်သားသုံးသားသလိုပရီဘောကအဟောင်းတွေကိုပါလိုသလိုရောသုံးထားပါတယ် ီမိုးလုံလေလုံအားကစားရုံကြီးမှာပဲဖွင့်ပွဲပိတ်ပွဲအခမ်းအနားတွေကိုရောပြည်ကုန်ပြပြန်ပွဲတွေကိုပါကျင်းပသွားမှာပါ။ຫນွေရဲ့ຢາດີຮູ້ອະນິຖ້າຈောက်မາຣາທອນပြိုင်ပွဲတွေကိုတော့ໂຕກິໂອມາမဟုတ်ပဲဂျပန်မြောက်ပိုင်းဟိုကိုက်ໂດມາຕົ້ວຍောက်ကျင်းပມາဖြစ်ပါတယ်။ဒီအားကစားရုံကိုສောက်ဖို့အီရန်ຫນွေဘွားဗီတိန်နိုင်ငံသားနာမည်ကျော်ပြည်သူကဇာဟာဟာဒစ်နဲ့ပြောဆိုချိန်မှာဒေါ်လာ1ဘီလီယံကျော်ကုန်ကြမယ်လို့ဆိုတာကြောင့်ဝန်ကြီးချုပ်အာဘေကစိတ်ဆိုးပြီးအလို့အမဲ့အစီအစဉ်ကို2016စက်တင်ဘာမှာဖျက်သိမ်းခဲ့ပြီးနောက်မှာဂျပန်ပြည်သူကနဲ့ပဲဆောက်လိုက်တဲ့အတွက်အစိုးရအတွက်အကုန်ကျတက်တာသွားပါတယ်။2020နွေရာသီအိုလံပစ်အားကစားယုံကြီးကတော့အမြင့်154ပေရှိပြီးဟိုအရင်ရှိပြီးသားဒီဇိုင်းကပေ230ရှိတာပါ။ဒီဇိုင်းဆွဲကကြီးကြပ်စိတ်အပါအဝင်ဆောက်လုပ်ရေးအတွက်ကုန်ကြစိတ်စုစုပေါင်းဒေါ်လာ 1.45 ဘီလီယံကုန်ကြပြီးခန့်မှန်းထားတဲ့ဘတ်ဂျက်ထဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဇင်ဘာ21ရက်နေ့မှာဒီအားကစားကွင်းကိုတရားဝင်ဆသုံးပြီးကမ္ဘာတာရုအပြေးချန်ပီယံဦးစိန်ဘို့ကတရုတ်ပြပြေးမှာဖြစ်တယ်လို့ဇန်နဝါရီ1ရက်နေ့တက်ကူနေ့ကျရင်လဲဂျပန်ဘီးရင်ဖလားဘောလုံးဘူလူပွဲကိုဒီမှာကျင်းပသွားမှာဖြစ်ပါတယ်။
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုဆက်ပြီးကမ္ဘာသတင်းတွေမှာရင်းနေကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကကောက်နှုတ်ချက်တွေနားဆင်ရပါမယ်မူလဆောင်ပါရှင်ရဲ့အာဘော်မပြတ်မအီတန်စင်တင်ပြပေးမှာပါရှင
်ရင်းကြမှုအတွက်ရှေ့ထွက်ကြနိုင်စေဖြစ်ဒေါက်ဆဆူဂျီကနိုင်ငံရေးကစားနေတဲ့ဆွေကောင်းစနဲ့ရုံးစင်ရေးထားတဲ့ဆောင်ပါကို asia.niki.com မှာဖတ်ရပါတယ်လူမျိုးတို့တစ်ဖက်မှုနဲ့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ကိုကာကွယ်ခြင်းဖြင့်မြန်မာနိုင်ငံတွင်းမှာဒေါက်ဆဆူဂျီရဲ့အာဏာကိုထောက်ခံမှုများလာတယ်လို့ဆိုပါတယ်နိုင်ငံကတရားရုံး ICJ မှာဒေါက်ဆာဆူဂျီကိုရင်သွားပြီးတော့လူမျိုးတို့တပ်ဖြတ်မှုဆွဆွဲချက်တွေကိုကာကွယ်ခဲ့တဲ့အပေါ်မှာမြန်မာစစ်တပ်ကိုကာကွယ်ပေးနေတယ်လို့နိုင်ငံကအတိုင်းဝိုင်းကဒေါက်ဆာဆူဂျီပေါ်မှာဝေဖန်နေတဲ့ဆိုပေမဲ့လေပြည်တွင်းမှာတော့ဒေါက်ဆာဆူဂျီနဲ့ NLD ပါတီပေါ်မှာထောက်ခံမှုတွေတိုးလာတယ်လို့စည်းသားထားပါတယ်2020ရွေးကောက်ပွဲနီးစပ်လာတဲ့အချိန်မှာပထမတက်တန်းအတွင်းငင်းချင်းရေးဖြစ်စဉ်မှာရောစီးပွားရေးတိုးတက်မှုမှာလည်းတိတိတတ်တာမဖော်ဆိုင်နိုင်ခဲ့တဲ့ NLD ပါတီအတွက်ဒေါက်ဆန်းစစ်ကြီးခုလိုရှေ့ထွက်ကာကွယ်ရကအဖက်ဆယ်နိုင်တဲ့အခြေအနေကိုဖြစ်စေလို့ရည်သားထားပါတယ်။တိုင်းပြည်အတွက်လိုအပ်တဲ့အချိန်မှာရှေ့ထွက်ကာကွယ်တဲ့အနေနဲ့ဒေါက်ဆန်းစစ်ကြီးကခုလို ICT ကိုတွားရောက်တဲ့အပေါ်မှာပြည်တွင်းကအားပေးထောက်ခံမှုတွေအင်မတန်များပြားလာတယ်လို့ရည်သားထားပါတယ်။တိုင်းမင်းနေစစ်တပ်ကိုကာကွယ်ပေးနေတဲ့သူရဲ့လုပ်ရက်ကိုနိုင်ငံတကာကတော့ကြိုက်မှာမဟုတ်ပေမဲ့လည်းနိုင်ငံတကာတိုက်ခိုက်ပိတ်ဆို့မှုတွေနဲ့ဖိအားပေးတိုးတက်မှုတွေလည်းရှိလာနိုင်တယ်လို့ရည်သားထားပါတယ်။ဒါရဲ့နောက်ဆက်တွဲအနေနဲ့မြန်မာကတီးခြားဘဝကိုပြန်ပြီးတော့ရောက်သွားနိုင်ပြီးတော့တရုတ်ကလွှဲပြီးတခြားမိဖက်မရှိဖြစ်သွားနိုင်တယ်လို့ရည်သားထားတာကိုလည်းဖော်ပြပါတယ်ရှင်။ရန်ကြပြည်ထနာကိုမြန်မာရဲ့ဥဆောင်မှုနဲ့ဖြည့်ဆင်းနိုင်တဲ့ဆွေကောင်းစင်နဲ့ဘီရှီဟုံကြီးသားတဲ့ဆောင်းပါးကိုတော့ Global Times of CM မှာဖတ်ရပါတယ်။ရှုပ်ထွေးလာတဲ့ရန်ကြပြည်ထနာကိုငင်းကြမှုကနေတဆင့်ဖြစ်တည်လာတဲ့ဖွံ့ဖြိုးတိုးတက်မှုကနေဖြည့်ဆင်းနိုင်မယ်လို့យေတာထားတာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာမြန်မာဟာအခက်အခဲမျိုးစုံနဲ့ကြုံနေရဆဲဖြစ်ပြီးတော့ပြည်တွင်းမှာသာမကနိုင်ငံတကာအတိုင်းအဝိုင်းရဲ့ရေရှည်ထောက်ပံ့မှုလိုအပ်တဲ့ဆုပြောလေးဖော်ပြထားပါတယ်။နိုင်ငံတကာတိုင်းဝမ်အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုဖြည်းဖြည်းချင်းနဲ့ဖြေရှင်းနိုင်ဖို့ဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေတွေနဲ့အညီလဲဆောင်ရွက်ရမှာလို့យေတာထားပါတယ်။ဒုက္ခသည်တွေရဲ့ပြန်နိုင်ရေးနေရာပြန်ချထားရေးအခြေခံစောင့်အုံတွေဆောက်လုပ်ပေးရေးစိုက်ပျိုးရေးကိုဒေသခံတွေနဲ့အတူပူးပေါင်းပြီးတော့ဆောက်လုပ်ဆောင်နိုင်ဖို့ဆောင်ရွက်ပေးရေးကျန်းမာရေးဆောင်ရှားမှုအလောက်ကင်ခွင်လန်းတပ်မွေးဝန်ကြောင်းတည်နှံပေးတာစာရင်ဒရင်ကြတွေနေရရင်းကိုပြန်လာနိုင်မြန်မာဘက်ကလှုပ်ဆောင်နေရတွေကိုလည်းနိုင်ငံတကာအတိုင်းအဝန်းကအတိအမှတ်ပြုစင်တယ်လို့တိုက်တွန်းထားပါတယ်။ဒရင်ကြပြည်ထနာကိုအဆင့်30ခွဲပြီးတော့ဖြည့်ရှင်းမှုတရုတ်ကအကြံပေးထားပါတယ်။၁အပြည့်ခန့်ရစင်းမှုရယူပါ။၂မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ပြီးတော့ဆွေးနွေးပါ။၃ပြည်ထနာရဲ့အရင်းမြစ်ကိုရှာဖွေဖြည့်ရှင်းပါလို့တရုတ်ကတိုက်တွန်းထားပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလုံးအတွက်တရုတ်ကအကူအညီပေးနေတယ်လို့ရေးသားထားပါတယ်။ပြည်တွင်းကလှုပ်ဆောင်မှုနဲ့နိုင်ငံတကာအတိုင်းအဝန်းရဲ့အကူအညီနဲ့တည်ငြိမ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်တဲ့မြန်မာနိုင်ငံဖြစ်လာနိုင်တယ်လို့យေတာထားတာကိုလည်းဖော်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့တနေ့တနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ဖီယိုအမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါလေရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြမတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ကြရမှာကဗမာပြည်ကစစ်ဗိုလ်ချုပ်၄ယောက်ကိုအမေရိကန်တန်ခတ်ပိတ်ဆို့မှုကအထိမနာစေဘူးလို့ဝေဖန်သုံးသပ်ကြတာပါကြောင့်ပါလေ။
They don't sanction military companies. There is a bill in the US Congress which would sanction military companies, but that is
Bama campaign UK ရဲ့ညွှန်ကြားရေးမှူး Mark Pamana ရဲ့တုံ့တက်ချက်နဲ့အတူနားဆင်ကြရပါမယ်ရှင်။အဲ့ဒီနောက်တက်တန်ရောင်သတင်းလွှာနဲ့ Iranian အုံအင်္ဂလိပ်သင်ခန်းစာတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေတဲကအခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာအရောင်းအဝယ်လုပ်ငန်းတွေမှာချိန်တွယ်တိုင်းတာမှုတွေတုံးနေကြတဲ့စနစ်ဟာတခြားနိုင်ငံတွေမှာလို့စနစ်တစ်ခုတည်းကိုတည်တည်တန့်တန့်တုံးနေတာမဟုတ်တဲ့အတွက်နိုင်ငံတကာဆန်နှုံးနဲ့ကိုက်ညီအောင်စနစ်တစ်ခုတည်ချာထုတ်ပြန်ဖို့တာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်ဒီအကြောင်းမြမခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာအတိုင်းတာချင်းတွေတွေလှုပ်ဆောင်နေနေရမှာ British နဲ့ Mattress နဲ့ရိုးရာစနစ်စရစနစ်၃ခုကိုပေါက်ဆက်အသုံးပြုနေကြပါတယ်။ဈေးဝယ်ထွက်တဲ့အခါရက်ကွက်ထဲရဈေးတွေမှာတော့ပိတ်တာ၊ကြက်တာ၊ပြီးတောင်စတဲ့မြန်မာအချင်းတွေ unit တွေကိုအသုံးပြုပေမဲ့ Supermarket တွေမှာတော့ Mattress နဲ့ဖြစ်တဲ့ Grand Leader စတဲ့ unit တွေကိုအသုံးပြုကြပါတယ်။အထည်ဆိုင်တွေ၊ကုန်မဆိုင်တွေ၊မြန်မာလက်သမားတွေနဲ့ Engineer တွေပဲမှာတော့အရှင်နဲ့တူတွေကိုတိုင်းတာတဲ့အခါမှာတောင်၊မိုက်၊ပေ၊ဂိုက်နဲ့မီတာတွေကိုရောနှောအသုံးပြုကြတာလည်းရှိပါတယ်။ကုန်တယ်လောကမှာဆိုရင်လေပြီးတွင်မှာပြီးတောင်းစိတ်တောင်းခွဲတောင်းတင်းတောင်းအိတ်တွေနဲ့ဝယ်ယူကြပေမဲ့နိုင်ငံခြားဟုတ်တင်ပို့တဲ့အခါမှာပမာဏများပြားတာကြောင့် matrix တန်ချိန်နဲ့ချိန်တွဲပြီးတင်ပို့ကြရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင်းရဲ့အတွင်းရေးမှူးဒေါက်တာမြင့်ဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ကနော်ဝေးရောင်းရင်တော့ waiting နဲ့ပဲရောင်းလာဖို့တင်းပါဆိုတော့သူက volume ပေါ့သူကဒူးတယ်နဲ့တိုင်းတဲ့သဘောဖြစ်သွားပြီပေါ့လေ။အဲ့တော့ပါပြောကျွန်တော်တို့အလေးချိန်ဝေးချိန်နဲ့ပဲကျွန်တော်တို့အကြောင်းဝယ်လုပ်တဲ့ဆင်းနဲ့နောက်တစ်ချက်ကဘာလို့ကျွန်တော်တို့ဝေးချိန်နဲ့လုပ်တဲ့ဆိုရင်ကျွန်တော်တို့ transport ဟိုဆိုတော့ဒီနေရနေမန္တလေးရန်ကုန်လာရင်ကျွန်တော်ကားတင်မယ်ကားတင်တဲ့သူကကျွန်တော်တို့တပိတာဈေးနှုန်းနဲ့ကားထားအောင်တွက်တာတတင်းဈေးနှုန်းနဲ့တွက်တာမဟုတ်ဘူးအဲ့တော့ပါပြောအားလုံးကတပိတာဈေးနှုန်းဒိုးဒီမို့နောက်ပိုင်းဖြစ်နိုင်တော့တကယ်ကြီးဈေးနှုန်းတွက်လိုက်ရင်ရောက်တဲ့နေရတောင်လူအစနေရကုန်နေပွဲစားစရန်ကုန်မှာပဲဈေးကြည့်လိုက်တယ်။ဟိုရန်ကုန်မှာ100ဈေးရှိတယ်။ကားခါ50ဆိုရင်သူ့နေမှာဒါအချိုးမြတ်ပေါ့ရင်အနည်းဆုံး40နဲ့50ကြာဈေးဖြစ်တဲ့ဆိုတာခံမှန်းလို့ရတာပေါ့
။နေပဲလိုက်ဒေတာလိုက်အတိုင်းတာစနစ်မျိုးစုံကိုအသုံးပြုနေကြပေမဲ့တိုင်းတာမဲ့အရာဝတ္ထုအမျိုးအစားပေါ်မူတည်ပြီးတော့လဲကွဲပြားမှုတွေရှိနေတာကြောင့်ဆန်စနစ်တစ်မျိုးတည်းကိုပဲတနိုင်ငံလုံးတစ်ပြင်းညီမသုံးကြပါဘူး။တကဘာလုံးမှာတော့ matrix စနစ်နဲ့ SI unit တွေကိုနိုင်ငံတကာဆန်တစ်ခုပြည်တပြင်းကြီးလက်ခံသုံးဆွဲနေကြပေမဲ့အမေရိက၊လိုင်ဘေးရီးယားနဲ့မြန်မာနိုင်ငံတို့ဟာ matrix နှစ်ကိုအသုံးမပြုကြတဲ့နိုင်ငံတွေလို့ကဘာကသိကြပါတယ်။ပညာရေးဝန်ကြီးဌာနအောက်ကသုတေသနနဲ့တည်ထွင်ဆန်းသက်မှုနည်းပညာဌာနအနေနဲ့သိကြစွာတိုင်းလာခြင်းနည်းပညာဥပဒေပြဋ္ဌာန်းပြီးနိုင်ငံတကာဆန်ဖြစ်တဲ့ matrix system နဲ့ SI unit တွေကိုတပြင်းကြီးသုံးဆွဲသွားမှာဖြစ်ပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့သိကြစွာတိုင်းလာခြင်းနည်းပညာသိပ္ပံရဲ့ညွှန်ကြားရေးမှူး
ဒေါက်တာကျော်စိုးလင်ကအခုလိုပြောပါတယ်
။တနင်္ဂနွေနေ့မှာရှိတဲ့အလေးချိန်အတိုင်းအတာတွေတိကျမှန်ကန်မှုတပင်းကြီးဖြစ်ဖို့လေကျွန်တော်တို့တိကျတာတိုင်းနိုင်ရင်ဤပညာဥပဒေဆိုပြီးတော့မူကြောင်းကိုကျွန်တော်တို့ရေးဆွဲထားပါတယ်ဒီနေ့ထဲမှာပဲကျွန်တော်တို့ဒီပြည်ထောင်စုရှိနေကြုံကနေတော့အတူတူချက်ရထားပြီးဖြစ်ပါတယ
်ဥပဒေပြဋ္ဌာန်းပြီးသွားရင်အဆိုင် unit တွေကိုအသုံးပြုသွားမှာဖြစ်ပေမဲ့ရိုးရာအတိုင်းအတာတွေကိုလည်းဆက်လက်အသုံးပြုဝင်ပေးထားမယ်အပြင်ဒီ unit တွေကြားကဆက်သွယ်ချက်တွေကိုလည်းတိကျတဲ့ကိန်းဂဏန်းတွေနဲ့ထုတ်ပြန်ပေးသွားမှာဖြစ်တယ်လို့သိရပါတယ
်တမိုင်းကြောင်းအရကျွန်တော်တို့ဟိုလိုက်ကောင်းလိုက်ရနိုင်တယ်ပေါ့နော်ရှေ့တုန်းကဘင်းတွေကလည်းထားခဲ့မှာပဲတို့ရတထောင်တို့တို့ရတထွားတို့ဟိုနည်းနည်းတရင်တွေလည်းကျွန်တော်ကြားတာရှိပါတယ်အတိုင်းကျွန်တော်တို့ရှာဖွေဖို့နည်းနည်းလေးအချိန်မပေးနိုင်ဘူးပြအဲ့ဒါရှာပြီးတဲ့ခါကျလို့ရှိရင်ကျွန်တော်တို့ကအဲ့တထောင်ကတနိုင်ငံတို့ကသဘောတူလားဒီအလှရအောင်သဘောတူရဲ့အဲ့တထောင်ရဲ့ ီ standard ကိုကျွန်တော်တို့ကနေပြီး assign နေတဲ့တခြားတိကျတဲ့ setting အတိုင်းမှာ
ဈေးကွက်ထဲမှာတိုင်းနာရီနည်းပညာမျိုးစုံကိုပေါက်ဆက်အသုံးပြုနေတဲ့အပြင်တိုင်းနာရီကိရိယာတွေဖြစ်တဲ့ချိန်ကွက်အလေးတုံးကတ္တာစီပြည့်ဆက်တွေမှန်ကန်တိကျမှုရှိမရှိကိုလည်းအစိုးရဌာနတစ်ခုခုကစနစ်တကျစစ်ဆေးပြီးအတည်ပြုထားတာမရှိပါဘူးတိကျတော့တိုင်းနာရီနည်းပညာဥပဒေကိုအတည်ပြုပြဋ္ဌာန်းပြီးရင်တော့ဒီကိရိယာတွေရဲ့တိကျမှုကိုလည်းလိုက်လံစစ်ဆေးသွားမှာဖြစ်တာကြောင့်ကျောင်းသူဝယ်သူကြားအငင်းပွားမှုတွေရောနှင်းသွားနိုင်တဲ့အပြင်စားသုံးသူတွေအနေနဲ့လည်းမိမိဝယ်ယူတဲ့ပမာဏကိုမှန်မှန်ကန်ကန်ရရှိနိုင်မှာဖြစ်ပါတယ်။အခုလိုစံသက်မှတ်ချက်တင်ထုတ်ပြန်မှာနဲ့ပတ်သက်လို့အငင်းစားစည်းငိုင်တူဖြစ်တဲ့ဒေါ်ဂျီဂျီတင်ကအခုလိုပြောပါတယ
်။အငင်းစားရကြလဲအဲ့လိုပဲမီလီမီတာနဲ့ဆိုတဲ့စင်တီမီတာနဲ့မဂိုက်နဲ့စင်တီမီတာနဲ့ဂိုက်ဈေးရတစ်မျိုးဟိုမှာစင်တီမီတာနဲ့ဈေးရတစ်မျိုးဖြစ်နေလဲဖြစ်နေတာပေါ့။ဒါကြီးကကိုကဘယ်သူမှတွေ့ကြည့်ညာမဟုတ်တစ်မျိုးတည်းကြတော့အားလုံးကအော်ဈေးရဒီလိုပဲဘာမှမကွာဘူးဆိုရင်စီးကြီးမှန်မှန်ဝယ်ရင်ဝယ်မယ်အဲ့ဒါမှဈေးမှလည်းဝင်ဝင်ပဲပေါ့
တိကျစွာတိုင်းနာရင်ဉာဏ်ပညာသိက္ခာအနေနဲ့စံသမတ်ချက်တွေကိုလှုပ်ဆောင်လာအပြင်အလေးချိန်အပူချိန်ဖိအားလျှက်စစ်အရွယ်စားဒုဝင်နဲ့ဆိုတိုင်းကစတာတွေကိုတိုင်းတာတဲ့ကိရိယာတွေရဲ့တိကျမှုကိုလည်းချိန်ကိုက်ပေးသွားမှာဖြစ်တယ်လို့သိရပါတယ်ကျွန်တော်မွေးကြည့်ပါမြေမခသတင်းအေဂျင်စီကနေဒီလိုကိုပေးပို့လိုက်တာပ
ါမြေမခသတင်းဌာနက VOA အတွက်တင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်အခုစီးပွားရေးအစီအစဉ်ကိုဆက်ပြီးတော့နားဆင်ရပါမယ်အမေရိကန်ဗန်နာယီဝန်ကြီးဌာနကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ၄ယောက်ကိုလူခွင့်ရေးချိုးဖောက်မှုအတွက်ဒဏ်ခတ်ပိတ်ဆို့တာဟာဒဏ်ခတ်ခံရသူတွေအပေါ်မှာရောစစ်တပ်ကိုပါအထိနာစီမှာမဟုတ်ဘူးလို့နိုင်ငံတကာစီးရုံးရေးမှူးတဦးကသုံးသပ်ပါတယ်စစ်တပ်စီးပွားရေးလုပ်ငန်းတွေကိုတာခတ်အရေးယူဖို့အမေရိကန်လွှတ်တော်ရဲ့ဥပဒေချမ်းဆိုတာကလည်းဒေါ်အောင်ဆန်းစုကြည်ကြောင့်အတီးဖြစ်မလာနိုင်သေးဘူးလို့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ဖမနာကပြောပါတယ်။မြန်မာနိုင်ငံကစစ်ဖက်နဲ့ဆက်နွယ်နေတဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုမတ်ဖမနာနဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုအကျင့်ပြဆဆမှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတက္ကသိုလ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်69ခြေလင်းတက်မှမှုဗိုလ်ချုပ်တန်ဦးအမှတ်33ခြေလင်းတက်မှမှုဗိုလ်ချုပ်အောင်အောင်တို့ကိုအမေရိကန်ဗန္ဒာယဉ်ကျေးဌာနကဒဏ်ခတ်အရေးယူထားပါတယ်ဒီသမားက10ရက်နှစ်မှာကြာရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့မှာကြီးညာလိုက်တဲ့အမေရိကန်ရဲ့ဒဏ်ခတ်ရေးယူမှုဟာဆိုရင် Global Magnitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးချိုးဖောက်မှုများတာဝန်ခံရေးဆိုင်ရာဥပဒေအရအမေရိကန်ရဲ့ရေးယူမှုဟာဂရေကျဲတတိကြီးတွေမဟုတ်တဲ့ဗိုလ်ချုပ်မှုကြီးမြောက်လှိုင်အပါအဝင်စစ်တပ်အကြီးအကဲတွေကိုအထိနာစေမှာမဟုတ်ဘူးလို့သုံးသပ်သူကတော့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူးမတ်ဖာမနာဖြစ်ပါတယ
် I think these new sanctions that the US Treasury has announced will have
မေဂန်ဘနာယုံဝန်ကြီးဌာနကချမှတ်လိုက်တဲ့ဒဏ်ခတ်ရေးယူမှုအသစ်ကြောင့်မြန်မာစီးပွားရေးအပေါ်မှာတည်ရမှုရှိမှာမဟုတ်သလိုပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ခံရတဲ့ဗိုလ်ချုပ်ကြီးတွေအပေါ်မှာလည်းတည်ရမှုရှိမယ်လို့ထင်ပါဘူး။ဒါကြောင့်လဲဆိုတော့မက်ဂနစ်စကီဥပဒေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုဟာဆိုရင်လူ့ခွင့်ရေးချိုးဖောက်မှုတွေနောက်ပူတင်အစိုးရနဲ့ပတ်သက်ဆက်နွယ်တဲ့ရုရှားဂရေဂျာတတိတွေကိုမူရင်းပြမှတ်ထားတာဖြစ်ပါတယ်။နောက်ပြီးအဲ့ဒီဂရေဂျာတတိတွေကဥရောပနဲ့အမေရိကမှာစီးပွားရေးအကျိုးစီးပွားတွေရှိနေပါတယ်။သူတို့မှာဖက်ဆက်လုပ်ငန်းကြီးတွေရှိပါတယ်။မင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်တွေမှာသူတို့ကိုယ်ပိုင်လုပ်ငန်းကြီးတွေမရှိပါဘူး။နောက်ပြီးတော့သူတို့ကအလားတူလုပ်ငန်းကြီးတွေနဲ့ဂရေဂျောတတိကြီးတွေလည်းမဟုတ်ပါဘူ
းအခုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတဲ့အရာဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့တခြားစစ်ဖက်အရာရှိကြီးတွေရဲ့အမေရိကန်ပြည်ထောင်စုတွင်းကပိုင်ဆိုင်မှုတွေကိုထိန်းချုပ်နိုင်မှာဖြစ်ပေမဲ့လည်းမြန်မာစစ်ဗိုလ်ချုပ်ကြီးတွေအနေနဲ့သူတို့ပိုင်ဆိုင်မှုတွေကိုအမေရိကန်မှာထားမယ်လို့မယူဆတဲ့အကြောင်းလဲမတ်ခ်ဖာမနာကပြောပါတယ်
These sanctions, they will freeze the assets of these generals. If they have any money in America, it will be frozen.
ဆိုတော့အခုဒဏ်ခတ်ပိတ်ဆို့မှုကဒီဗိုလ်ချုပ်ကြီးတွေရဲ့ငွေကြေးတွေအမေရိကန်မှာရှိနေကြရင်ထိန်းချုပ်မှာဖြစ်ပါတယ်။ဒီပတ်စံတွေပြောင်းလို့ရွှေ့လို့မရအောင်ထိန်းချုပ်မှာပါ။ဒါပေမဲ့လည်းအမေရိကန်မှာသူတို့ပတ်စံတွေရှိမယ်လို့ဘယ်သူမှမထင်ပါဘူး။သူတို့ပတ်စံတွေကိုတခြားမှာတိုးဝှက်ထားတာရှိကောင်းရှိရင်တောင်အမေရိကန်မှာတော့ထားမယ်လို့မထင်ပါဘူး။နောက်ပြီးအခုဒဏ်ခတ်ပိတ်ဆို့မှုအရဒီဗိုလ်ချုပ်ကြီးတွေနဲ့အမေရိကန်ကုမ္ပဏီတွေအလုပ်လုပ်လို့မရပါဘူး။ဒါပေမဲ့လည်းအမေရိကန်ကုမ္ပဏီအများစုကတချို့စီးပွားရေးလုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ကောင်းလုပ်နိုင်ပေမဲ့လည်းမင်းအွန်လိုင်းနဲ့ရောတခြားဗိုလ်ချုပ်တွေရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့တော့မလုပ်ပါဘူး။
အဲဒီတော့ဒီတန်ခတ်ပိတ်ဆို့မှုဟာဆိုရင်ပြရုပ်တစ်ခုသာဖြစ်နိုင်ပြီးစစ်တပ်ပိုင်ကုမ္ပဏီတွေကိုထိခိုက်မှာမဟုတ်တယ်လို့စစ်ပွားရေးအပေါ်မှာလည်းတရားမှုရှိမှာမဟုတ်ပါဘူးမြန်မာစစ်တပ်နဲ့စစ်ပွားရေးလုပ်ဖို့ကိုအထူးသဖြင့်ရှောင်ရှားကြတာကသူတို့ရဲ့လုပ်ငန်းဂုဏ်သိက္ခာအရာရောစန့်ကျင်ဝေဖန်မှုတွေကိုပါလေးထားရတဲ့အတွက်ကြောင့်ဖြစ်တယ်လို့ထောက်ပြပါတယ် အခုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့တန်ခတ်မှုကစစ်ရရှိခြင်းများကိုပဲနာမည်တက်ထားတာဖြစ်လို့မိသားစုဝင်တွေစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့တော့စီးပွားရေးလုပ်ဖို့တရားဥပဒေကခွင့်ပြုထားစေဖြစ်ပါတယ်လို့လည်းသူကထောက်ပြပါတယ်
So there is pressure now from the United Nations fact finding mission.
American company de tamam ho le uyopa now anaw nangan company de myama nangan ne ma siwa ye mlo pho chou sa ni da ma hpa bu kula thamak a che a le sha phwe yi apwe pharma campaign uk now tacha tu de pyo so tai twon ni da ga sit tat ne siwa ye mlo pho phit par le myama nangan ma siwa ye mlo pho pyo ni da ma hpa bu chano lo taung so ni da ga a la ma hpa bu အများစု တွန်း အားပေး တောင်း ဆိုနေ တာက စစ် တပ် တစ် ခု တည်း ကို ပြစ် မှတ် ထား ဖို့ ပါ တိုင်း နိုင်ငံ လုံး ကို ပြစ် မှတ် ထား ဖို့ မ ဟုတ် ပါ ဘူး အခု တန်ခါ ပိတ် ဆို မှု တွေ က လည်း စစ် တပ် ကုမ္ပဏီ တွေ ကို တန်ခါ မှု မ ဟုတ် ပါ ဘူး
အခု အမေရိကန် အစိုးရ က ချမှတ် နေ တဲ့ တန်ခါ ပိတ် ဆို မှု တွေ က တော့ တက်မတော် ရဲ့ စီးပွားရေး လုပ်ငန်း တွေ အပေါ် မှာ ရော မြန်မာ တိုင်း နိုင်ငံ လုံး ရဲ့ စီးပွားရေး အပေါ် မှာ ရော အထင်အရှား မှာ မ ဟုတ် ဘူး တကယ်တမ်း တက်မတော် ရဲ့ စီးပွားရေး လုပ်ငန်း တွေ ကို တန်ခါ ပိတ် ဆို မှု အတွက် အမေရိကန် လွှတ်တော် က
These sanctions, they don't sanction military companies. There is a bill in the US Congress which would sanction military companies, but that is being held up by one Senator Mitch McConnell, who is an admirer of Aung San Suu Kyi, and he is not allowing those sanctions.
စစ်တပ်ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကိုလေးလာတဲ့အထက်လွှတ်တော်အမှမစ်ချ်မက်ကွန်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခတ်ပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာန၊ဘဏ္ဍာရေးဝန်ကြီးဌာနတို့ကဒီလိ
ပြောဆိုထားပါတယ်။ဒါမျိုးကလွဲပြီးထူးခြားတဲ့စီးပွားရေးအရာတန်ခါပိတ်ဆို့မှုချမှတ်ထားတာမရှိသေးပါဘူး။ကျွန်တော်တို့အနေနဲ့ကတော့မြန်မာနိုင်ငံအတွင်းကစစ်တပ်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့ Mindtel မြန်မာပြည်အရို့လိုသူတို့ပိုင်ပြီးငွေကြေးပမာဏလည်းများတဲ့အဲ့ဒီလုပ်ငန်းတွေအပေါ်မှာတန်ခါမှုတွေကိုပိုပြီးတွေ့လိုပါတယ်။ဒါပေမဲ့အခုချိန်ကြီးတော့ဒီကုမ္ပဏီတွေအပေါ်သိသိတတ်တတ်တန်ခါမှုမရှိသေးပါဘူး။
မတ်တင်ဒီတိုင်းစီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုအင်ကာမိနစ်တိုင်းမှာနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရစေ။အခုဆက်ပြီးမအေးတန်လာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တရောင်သတင်းလွှာကိုနှာစင်ကြရအောင်ပါရှင်။မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်ဒီလောက်မှာတော့ဆွဲဆောင်မှုရှိတဲ့ Rock Astrology Ross Stewart ဟာသူ့ရဲ့အကျော်ကြားဆုံးတေးတွေကို Britain က Royal Philharmonic တန်ဆောင် T1 နဲ့တွဲပြီးငင်းညောင်းတဲ့ခန်းဝင်ဂီတတွေဖြင့်တည်ဆူထားပါတယ်ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ talk about it ဆွေးဆောင်မှုရှိတဲ့ rock astrology Ross Stewart ဟာ You're in my heart Ross Stewart with Royal Philharmonic Orchestra တေးတပြားမှာတော့အသက်84နှစ်ရှိပြီဖြစ်တဲ့ rock astrology ရဲ့အကျော်အကြားဆုံးတေးသချင်းတွေဖြစ်တဲ့ Maggie May Sailing သချင်းတို့ပါဝင်ပြီးတော့မူရင်းသချင်းကိုကျိုးတဲ့ဒူရီယာအတန်းနေနဲ့ပေါင်းဆက်လိုက်တာပါအစပိုင်းတုန်းကတော့ Ross Stewart ကဒီလိုလုပ်ဖို့တွန်းဆုံနေခဲ့ပါတယ
် I mean I wasn't for it when I heard about it, I was dead against it.
So I said, you can't have strings on, stay with me, you know.
ကျွန်တော်ကဒါမျိုးစတိုင်မှာမဟုတ်ခဲ့တာ။ဒီလိုလုပ်မယ်ဆိုရင်တော့တေပါပြီလို့ထင်ခဲ့တယ်။ Stay with me ဆိုတဲ့တခြင်းမျိုးဆိုရင်ဒီလိုမျိုးတန်းစုံ TY ကျိုးတဲ့ဒူရီယာတွေနဲ့တူးလို့မှမရတာ။ဒါမဲ့တကယ်လို့တော့တော်တော်လေးကိုချစ်ဖို့ကောင်းသွားတယ်။ဥပမာ Maggie May တခြင်းပေါ်ဆိုပြီးတော့အစိုးရ Ross Stewart ကလန်ဒန်ကနာမည်ကြီး Abbey Road Studios မှာတန်းစုံ TY နဲ့တည်ဆိုခဲ့တာကိုပြန်ပြောင်းပြီးပြောပြပါမယ်။သူရဲ့မူရင်းတခြင်းကသူရဲ့အတန်တွေကိုလည်းပြန်ယူထားတယ်ဘသူဝင်ခံပါလေ
I know I keep you amused But I feel I'm being used
Well I didn't lift a finger You know all the original tracks I wrote in the 70s and the 80s and 90s.
ကျွန်တော်ခဲ့တာမျိုးမရှိပါဘူး။ 90 ပြည့်လုံ 80 ပြည့်လုံနဲ့ 90 ခုနှစ်ပြည့်လုံတွေမှာရေးခဲ့တဲ့မူရင်းတခြင်းကအစိုးရတွေကိုပြန်ယူပြီးတော့တန်ဆောင် TY ကျိုးတဲ့ဒူရီယာတွေနဲ့ဖြည့်ဆွဲခဲ့တာပါ။ဒါမဲ့လည်း Robbie Williams နဲ့ဆိုထားတဲ့တပုတ် It Takes Two ဆိုတဲ့တခြင်းကိုတော့ကျွန်တော်တို့ပြန်ဆိုထားကြပါရင်လို့ Ross Stewart ကပြောသွားပါရဲ့။အတန်နဲ့ပတ်သက်လို့ဆိုရင်လည်းနောင်ခေတ်ကလူငယ်တွေအစိုးရတွေအတွက်သူအကြံပေးတာကကိုယ့်ရဲ့အတန်ကိုတည်တည်ချာချာတန်ဖိုးထားပြီးမွေးဖို့တချင်းတွေအများကြီးစိုးဖို့ရှိတယ်ဆိုရင်သူ့အနေနဲ့ကိုယ့်အတန်ကိုကောင်းကောင်းအားပေးထားရလို့ဆိုပြီးတော့ဒီလိုနေထိုင်ဖို့လူငယ်တေးသမားတွေကိုလည်းသူကအကြံပေးသွားတာပါအခုသူ့ရဲ့ဒီ You are in my heart Ross Stewart with the Royal Philharmonic Orchestra တေးစပြားကိုတော့ရေးခွက်မှာစပြီးတော့ဝယ်ယူနားထောင်နိုင်ပါပြီဒီမှာ Christmas ရာသီရောက်ပြီဆိုရင်အနောက်နိုင်ငံတွေမှာနေရာတိုင်းမှာပြန့်လွင့်နေတဲ့ Christmas တခြင်းတန်တွေကြားရလို့ပို့ပြီးတော့အားလည်းရဲ့ချိန်ခါရောက်ပြီဆိုတဲ့ခံစားမှုမျိုးရကြပါလိမ့်ရှင်။အဲ့ဒီမှာ Last Christmas ဆိုတဲ့တခြင်းကလူကြိုက်များတဲ့ Christmas ရာသီတခြင်းတစ်ပုဒ်ဖြစ်ပါတယ်။ဒီဆိုသူတွေက Warm ဆိုတဲ့အဖွဲ့ဝင်တစ်ယောက်နဲ့အဖွဲ့ဖြစ်ပြီးတော့ဒီတခြင်းကပြီးခဲ့တဲ့ဒီဇင်ဘာ23တောက်ကြနေကပဲတက်တန်း35နှစ်ပြည့်သွားတာပါ။ဒီတချင်းကို1984ခုနှစ်ဒီဇင်ဘာမှာထုတ်ခဲ့တာဖြစ်ပြီးတော့ဗြိတိသျှဒေးရေးဒေးဆို George Michael ကိုရိုင်းရေးကိုရိုင်းတီဆိုကိုရိုင်းထုတ်လုပ်တာဖြစ်ပါတယ်။အခုနာမည်ကြီးနေတဲ့ Ariana Grande အပြင် Pop Logger အထိတ်ဆုံးဖြစ်တဲ့ Taylor Swift လည်းဒီတချင်းကိုပြန်ပြီးတော့အဆိုထားတာကြားရပါတယ်
။ Last Christmas gave you my heart but the very next day you gave it away.This year.
Last Christmas, I was really sick and almost died.
Save me from tears.
I don't tell people because they get weird.
အခု2019ဆောင်းရာသီမှာတော့ Last Christmas ဆိုတဲ့နာမည်နဲ့ရုပ်ရှင်ကထွက်ပြီးတော့မင်းသမီး Emily Clark နဲ့မင်းသား Henry Golden တို့ပါပြီးတော့တရုတ်ဆောင်ထားပါတယ်။ဒီရုပ်ရှင်က Britain နိုင်ငံမှာ Joker ရုပ်ရှင်ကောက်ကိုတောင်ကျော်ပြီးတော့နံပါတ်1ချိတ်ပါတယ်။ပြီးတော့ဒီရုပ်ရှင်မှာ Last Christmas တခြင်းကိုလည်းတုံးထားပြီးတော့ Warm အဖွဲ့စီဆိုထားတဲ့တခြားတခြင်းတွေကိုလည်းရှားရမှာပါ။ဒီလိုမျိုးနှစ်ပေါင်း35နှစ်တိုင်ရောက်ရောက်အောင်မြင်ခဲ့တဲ့ Last Christmasတခြင်းကိုဒီနေ့35နှစ်မြောက်အထိတ်အမှတ်ဖြစ်တဲ့ Sony Music တေးတံတွေကဒီတခြင်းတေးသွားကိုအဖြူရောင်တပြားချက်နဲ့ကန့်တက်အရေးအတွက်အမှတ်တရထုတ်ပါတယ်။ပြီးတော့1984ခုနှစ်ကရိုက်ကူးခဲ့တဲ့မူရင်းဂီတဗီဒီယိုကိုအရေးသေးပြန်ခေါင်းအောင်လုပ်ပြီးတော့ 4K ကြည်လင်အားနဲ့ပြန်ပြီးထည့်ထားပေးပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All hail my own yeah. All hail my own yeah.
မရီတနာဂျက်စီစီတက်ပင်းနေတဲ့တတယောင်သတင်းတော်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးအမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီသတင်းပါ FLY Fly ကိုအခြေခံပြီး
င်ပြပေးမယ်ပထမဦးဆုံး idiom အသုံးက
fly off the handle
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက fly fly ကပြန်တာလို့သတ်မှတ်အဓိပ္ပာယ်ရပေးမယ်လို့ off off ဆိုတဲ့ verb preposition နဲ့တွဲသုံးတဲ့အခါမှာ fly off ကပြန်ထွက်သွားတာလွင့်ထွက်သွားတာစင်ထွက်သွားတဲ့အဓိပ္ပာယ်ကိုဆောင်ပါလေ the handle the handle ကတော့လက်ကိုင်းဆိုတော့စကိုက်ထွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလက်ကိုင်းကနေလွင့်ထွက်သွားတယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါလေဒီ American idiom အသုံးဆင်းသက်လာတာကတော့ပစိန်အသွားဟာလက်ကင်ကနေလွင့်ထွက်သွားတယ်ဆိုရင်ဘယ်လောက်အန္တရာယ်ဖြစ်စေနိုင်မလဲဆိုတဲ့အယူဆကလို့ဆိုပါတယ်။ဒါကြောင့် idiom အသုံးရဲ့အဓိပ္ပာယ်ကလည်းကိုယ့်စိတ်ကိုကိုမထိန်နိုင်အောင်ဒေါသထွက်ခဲ့တဲ့အဖြစ်မျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ရံပုံမိကြတာ၊စိတ်လိုက်မှန်ပါလှုပ်လိုက်တာ၊ဒေါသအိုးပေါက်ကွဲတာ၊မိမိယာကိုချဲဖို့ဒေါသထွက်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတုံးရဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenaged daughter smoking cigarettes with a group of boys
John ဟာဆယ်ကျော်သက်ရွယ်သူသမီးယောက်ျားလေးတစ်စုနဲ့ဆက်လက်တောက်နေတာမြင်တော့ရမ်းပုံမိကြဒေါသထွက်တော်တာပဲဗျာလို့ဒီပေးရပါတယ်
John flew off the handle when he saw his teenage daughter smoking cigarettes with a group of boys.
ကိုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
fly by night.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက fly fly ကပြန်တာ by by ကနှင့် night night ကညအချိန်ဆိုတော့ strike ဖွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ညအချိန်ပြန်တာပေါ့ဒီအသုံးဆင်းတက်လာတာကတော့ညအချိန်ကျတိတိစိတ်ခိုးထွက်တတ်တဲ့အလေအချေမျိုးကဖြစ်တဲ့အတွက် idiom အဓိပ္ပာယ်က fly by night person လူမျိုးဆိုရင်စိတ်မချရတဲ့လူမျိုးဒါမှမဟုတ်အဖွဲ့အစည်းဆိုရင်လည်းစိတ်မချရတဲ့အဖွဲ့အစည်းမျိုးအခြေတကျမရှိသေးတဲ့အတိတကျမဖြစ်သေးတဲ့အဖွဲ့အစည်းမျိုးကိုဆိုလိုတာဖြစ်ပါတယ်ဥပမာဈေးဆိုင်ဆိုင်ဆိုရင်လည်းစဖွင့်ခြင်းဖြစ်တဲ့ဆိုင်မျိုးစီဝါရေးအခြေမခံသေးတဲ့ဆိုင်မျိုးကျမတို့မြန်မာမှာတော့နေ့မြင်ညပြောက်နိုင်မဲ့အနေအထားမျိုးပေါ့ရှင်ဒီတော့ညပတ်တယ်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The plumber we hired to repair our pipes did a very bad job. I'll never trust a fly by night worker again.
ကျွန်တော်တို့ပိုက်ပြင်ပေးဖို့ငှားလိုက်တဲ့ပိုက်ပြင်သမားကညံ့လိုက်တာဗျာနောက်များတော့အဲ့ဒီလိုစိတ်မချရတဲ့အလုပ်သမားမျိုးတော့ထပ်မငှားတော့ဘူးဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The plumber we hired to repair our pipes did a very bad job. I'll never trust a fly by night worker again.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော
့ on the fly
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက on on ကအပေါ်မှာthe the fly the fly ကပြန်နေတာဆိုတော့ strike ဖွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ပြန်နေတော့အခါဒါမှမဟုတ်လေထဲမှာရှိနေတဲ့အခါမျိုးပေါ့ idiom ဆိုရဲတဝိုက်ဒီပဲကတခုခုကိုကြိုတင်စီစဉ်ထားခြင်းမရှိဘဲကြုံတော့မှမိစဉ်ကြီးကားတဲ့သဘောမျိုးဖြစ်ပါတယ်ဥပမာအကစားပွဲမှာပွဲရဆရာမလို့ပဲကစားနေတော့ပွဲစည်းမျဉ်းတွေကိုလိုရင်းလိုအပ်တယ်လို့ပြောင်းနိုင်တယ်လို့မျိုးကိုဆိုလိုပါတယ်တခါတည်းရန်လဲတခုခုကြောင့်အလော30ဖြစ်နေလို့ကြိုတင်မစီစဉ်နိုင်ပဲဖြစ်လာတော့မှရှိလို့ရတော့မယ်အခြေအနေမျိုးကိုလေ on the fly လို့ကြီးညွှန်းပြောလို့ရပါတယ်တနည်းတော့ဖြစ်တယ်လို့လုပ်လိုက်ရတဲ့သဘောမျိုးပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I've invited my boss to dinner tomorrow so we'll have to prepare something specialWe can't just cook something on the fly.
မနေ့ပြန်ကိုဆရာသမားကိုညစာစားဖို့ဖိတ်ထားတယ်လေ။ဒါကြောင့်အထူး special တစ်ခုခုတော့ပြင်ထားဖို့လိုမယ်။ဖြစ်တယ်လို့တော့တစ်ခုခုကိုချက်လို့မရဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I've invited my boss to dinner tomorrow, so we'll have to prepare something special. We can't just cook something on the fly.
Didrimba, Dorashimiago, Timpiagere, fly go chicane idiom atonuigaro.
Fly off the handle, fly by night, on the fly.
Dopi Javare. Now Drimba, Kuluchimio male, nota idiom atonuigo, seletimbia piu mamu, saumio nasin Javashim.
American Stan Evian to English thing as I go to La La Dan season, Pucha Pinida Chaparishi, 3 inches ago, Mapio Jagema, Acuna by Taya Tolin Bimet, soon we can season, my soon we jam at Jam Yago, Jopia, pick up Yazisha.
ကျောင်းရှင်ဖျောင်းနှစ်ထောင်စက္ကနုခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းကျောင်းသမှုရေနောက်ပိုင်းတမရော်ရဲ့နေမည်ရှင်လေးရဲ့စစ်စင်ရေးတွေမှာစစ်တီကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနေပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိကုတာပြင်ကိစ္စစီရင်နေတယ်လို့မြမအစိုးရခေါင်းဆောင်ဒေါက်ဆန်းစွတ်ကြီးကအစီဂျီနိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်။ များဒဲဒီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရချင်းတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာလိုက်ဖြစ်စီအီးမေးလ်နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရချင်းတွေကိုကြည့်ပေးပါရစေ။
ဒီနေ့တော့လေးပေးမဲ့တိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ကြရတဲ့အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။ VOA ရဲ့အင်ကာနီမြခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနားဆင်နေကြတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့မသိင်ကြီးထိုက်ကပြောပြပေးမှာပါရှင
်။ဒီသတင်းပါအတွင်မှာထွက်တရားစွဲဆိုခံရမယ့်အရေးနဲ့ရင်ဆိုင်ရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတယာရုကိုအလွဲသုံးစားလုပ်ပြီးပြည်ထောင်စုပြည်မှုကြီးတွေကျူးလွန်ခဲ့တယ်လို့သူကဆွဆွဲထားတဲ့အောက်လွတ်တော်ဒီမိုကရက်တီကိုတင်းနယ်လာနေမှာထိုးနှက်ဝေဖန်ပါတယ်။သူ့အပေါ်တရားစွဲဆိုရေးလှုပ်ဆက်ကအမေရိကန်နိုင်ငံရဲ့တမိုင်းမှာအကြီးမားဆုံးလီစင်မှုကြီးဖြစ်တယ်လို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားရှုတ်ချထားပါတယ်။အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြိမ်းငြိမ်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ်မိုဒီရဲ့ဘာဟာတီးယားဂျနိုက်တာပါတီရဲ့မွတ်စလင်တွေကိုဆန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်ခံရတာဖြစ်ပါတယ်။မြန်မာအနာပိုင်တွေကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးတရားသူကြီးတွေကမကြာခင်ကစုံစမ်းခွင့်ပြုထားပြီးဖြစ်ပေမဲ့လို့လဲဒီအရေးမှာမြန်မာစစ်တပ်အကြီးအကဲတွေပါဝင်ပတ်သက်သလားဆိုတာကတော့ပြောဖို့စောလွန်နေသေးတယ်လို့ ICC ရှင့်နေချုပ်ဖာတူဘန်ဆူရာက France 24နဲ့တည်ထောင်တွေ့ဆုံမေးမြန်းမှုအတွင်းမှာပြောဆိုသွားပါတယ်။စုံစမ်းခွင့်ရခဲ့တာမကြာသေးတဲ့အကြောင်းအခြေအနေတွေကိုစုံစမ်းမှုစတင်နေပြီဖြစ်ကြောင်းဒါပေမဲ့လည်းစုံစမ်းမှုရဲ့ကနဦးအစပိုင်းအခြေအနေမှာပဲရှိနေသေးပြီးဒီကိစ္စနဲ့ပတ်သက်ပြီးဘယ်သူကိုဖန်ဝရံထုတ်မလဲဆိုတာဆုံးဖြတ်ဖို့သိပြီးစောလွန်သေးတယ်လို့ဖြေကြားသွားတာဖြစ်ပါလိမ့်ရှင်။
ဒီကနေ့မြန်မာထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Grace Bands ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ဒီလိုအပိနာသင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.